လူဦးရေထူထပ်တဲ့ရန်ကုန်မြို့မှာအခုရက်ပိုင်းမိပြတ်ချိန်ကြာတဲ့ဒုက္ခကိုမြို့နယ်တိုင်းလူလူမှာခံစားနေကြရပါတယ်။မိလာမရေတင်ချရသူတွေအနေနဲ့မိလာချိန်မမှန်တော့တာကြောင့်တောက်သုံးရေရှားပါးပြတ်လတ်မှုနဲ့ကြုံတွေ့နေရပါတယ်။ဒါကြောင့်တချို့ပရဟိတကူညီသူတွေကရေကားတွေနဲ့မြို့နယ်တွေလှည့်ပြီးရေပေးဝေတာမျိုးတွေလုပ်နေကြပါတယ်။မြောက်တကုံ၊တောက်ကလာ၊တာကိတ၊မြောက်ကလာနဲ့လှိုင်းသာယာမှာနေထိုင်သူတွေရဲ့တောက်သုံးရေလိုအပ်ချက်ကိုကူညီပေးနေတဲ့ရှင်တန်ရေးကူညီမှုအသင်းကတော့ပြီးခဲ့တဲ့နွေရာသီတွေကထက်အခုရေလိုအပ်လို့အကူအညီတောင်းသူတွေပိုများလာတယ်လို့ပြောပါတယ်
။အခုကလေမြို့နယ်တွေကတော့အများကြီးများတာပေါ့နော်။ဟိုမြို့နယ်အနှံ့အပြားလေးမှာဒီဆက်ဆက်လေးကဖြစ်နေတဲ့အခါကျတော့လေခါတိုင်းလူပါလာထက်တော့ပြင်းများတာပေါ့။၃၈၀၀ခါလန်နဲ့ခောက်ပြန်ပေါ့နော်ပြင်းနေရတာပေါ့။တလေးကို၁၀ကြီးနဲ့၁၀နှစ်ကြီးပေါ့အဲ့လိုမျိုး၁၀ကြီး၁၀နှစ်ကြီးစတဲ့အချိန်ပြင်းနေရတာပါရှိ။နွေရာသီရောက်ရင်တော့ဘယ်နေရာမှာမဆိုကျွန်တော်တို့ဒါရှင်းနိုင်နေဒီအသေးအနေနဲ့ကတော့ရှင်းရတာလည်းရှိတယ်ပေါ့နော်။ခါတိုင်းဒီအချိန်လေးဆိုလို့ရှိရင်တော့အဲဒီပုံမှန်ဖုံးကြောင်းနေရှိနေတချို့ရက်ွက်တွေမှာလည်းဟိုပုံမှန်အချင်းနဲ့နည်းနည်းလူရရဲ့နေရာတွေရှိတယ်ရှင်။အဲကျူကျော်လူရမျိုးတွေ၊လိုင်တရာလူမျိုးနေရာတွေပြီးလို့ရှိရင်အခုတိုက်တာဟိုဟာဖြစ်တဲ့နေရာတွေမှာဆိုနေနေရောက်လာပြီဆိုလို့ရှိလို့ရှိရင်လူရတာတွေလည်းရှိတာပေါ့နော်။အခုကတော့မိမိကျက်လိုက်တဲ့အခါကျတော့နေရာအနှံ့ပြားလေးနည်းနည်းနှံ့ပြားလေးမှာပူပူဖြစ်တာလည်းရှိတော့တာပေါ့နော်။
တချို့ကတော့ကိုပိုင်မီးစက်တွေကိုလိုအပ်နေသူတွေရှိရာကိုတည်ယူလာပြီးရေတင်နိုင်မှုအတွက်တနိုင်တပိုင်လိုက်တိုင်ကူညီပေးနေတာတွေလည်းရှိပါတယ်။နွေရာသီရောက်တိုင်းတောက်သုံးရေလိုအပ်ချက်ကူညီဆောင်ရွက်ပေးနေရတဲ့ဆိုပေမဲ့အခုနှစ်ကတော့နွေရာသီအစမှကတည်းကလျှက်စစ်မီးပြတ်တဲ့နောက်ဆက်တွဲအခက်အခဲတွေရှိနေတာလို့အကူအညီပေးနေသူတွေကပြောပါတယ်။ရွှေရောင်တမိုင်းပရဟိတကတော့ရေလိုအပ်နေသူတွေကိုအခက်အခဲတွေရှိတဲ့ကြားကကူညီပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောပြပါရစေ
။ဒီနှစ်မှာကအရင်နှစ်တွေနဲ့မတူဘဲနဲ့ဒီနွေရာသီအစပိုင်းကာလမှာဟိုကရေလိုအပ်ချက်တွေစကြုံတွေ့ရတယ်ပေါ့။အဲအဓိကကတော့လျှက်စစ်မီးဟိုပြတ်တောက်မှုတွေကြောင့်ရေတင်မှုအခက်အခဲဖြစ်ရနေဖြစ်တယ်ပေါ့။ကျွန်တော်တို့အသိရတော့လက်ရှိရန်ကုန်မြို့၊ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်မှာရေလိုအပ်မှုဖြစ်တဲ့နေရာတွေမှာတော့အသင်းပိုင်းရေသေးရင်နဲ့ရေသူရန်ကူညီမှုတွေကိုအခမဲ့ဆောင်ရွက်လျက်ရှိပါတယ်။ဟိုကျွန်တော်တို့သိရတဲ့လောက်ကတော့ဒီလျှက်စစ်မီးပုံမှန်မလာတာရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်လို့တော့ဟုတ်ဒီဒေတာခံတွေရဲ့အပြောအရာသိထားရပါတယ်ခင်ဗျအဲတနေ့မှာအနည်းဆုံး9ခေါက်လောက်ပေးရတဲ့အတွက်တနေ့ကိုဂါလန်15,000လောက်ကိုပုံမှန်လူနေရပါတယ်ကျွန်တော်တို့ဒီရေတဲရင်ဆိုရင်ကားရဲ့အစုရဲ့ဖွဲ့စည်းပြီးတောက်ပုံရဒါကျွန်တော်တို့ကဟိုစီပမာဏကိုပို့ပြီးတော့ထည့်ရတဲ့အပိုင်းကြီးရှိတော့ပရိဒအတင်းဆိုတော့ရန်ကုန်ဝင်းနဲ့တွားတာဖြစ်တဲ့အတွက်73စီကုန်ကျမှုတွေလည်းကျွန်တော်ကမြင်ရပါတယ်တစ်ခါမှလည်းကျွန်တော်တို့ကရေပြန်ရောင်းတာတွေကလည်းမလုပ်ဘဲနဲ့အခမဲ့ကူညီတာဆိုတော့စေတနာအလျောက်အလုံးကြီးဆိုတော့လက်ခံတာပေါ့တော်တော်လေးပဲများသောအားဖြင့်ကတော့အခမဲ့ကူညီရတာများတဲ့အတွက်ကျွန်တော်တို့အနေနဲ့ကလည်းကျွန်တော်တို့မှလည်းမမျော်မှန်းနိုင်တဲ့စိတ်ကောမှုတွေနဲ့အခက်အခဲတွေရှိပါတယ
်။မီးစက်အသုံးပြုပြီးလျှက်စင်မီးမလာတဲ့ပြဿနာကိုဖြေရှင်းကြတဲ့နေရာမှာလဲ73စီဈေးတွေကကြီးမြင့်နေတာကြောင့်အခက်အခဲတွေရှိနေပါတယ်။လောင်စာစီဈေးနှုန်းတွေကမတ်လ17ရက်နေ့တောက်ချာနေ့မှာအောက်တိန်95လီတာကို2165ကျပ်အထိရောင်းချနေပြီးပရီမီယံဒီဇယ်1လီတာကို2390ကျပ်အထိဈေးရှိပါတယ်။ဒါကရန်ကုန်ဈေးနှုန်းမှာတခြားနေရာတွေမှာတော့တည်ယူပို့ဆောင်ဈေးရိတ်ကြောင့်ရန်ကုန်မှာရောင်းချတဲ့ဈေးနှုန်းထက်ပိုမြင့်ပါတယ်။ဘလူးချောင်းလော်ပီတာရေအားလျှက်စစ်ဆက်ရုံကပို့လွတ်တဲ့လျှက်စစ်ဓာတ်အားတွေကိုဖြန့်ဝေပေးတဲ့ဓာတ်အားလိုင်းတို့ဖောက်ခွဲတိုက်ခိုက်ခံရတာရွှေတဘာဝတန်းငွေကန်းလွန်ထုတ်လုပ်ကွက်ကရေအောက်ပိုက်လိုင်းပြုပြင်နေတာအပါအဝင် LNG တန်းငွေသုံးဓာတ်အားပေးဆက်ရုံကိုပိတ်လိုက်ရတာတွေကြောင့်မလာစနေရစနေနေ့ကနေ17ရက်နေ့အထိတချို့နေရာတွေမှာလျှက်စစ်ဝန်အားကို24နာရီရှော့ချသွားမယ်လို့လျှက်စစ်စွမ်းအင်ဌာနကထုတ်ပြန်ထားပါတယ်။ဘယ်နေရာတွေမှာဘယ်လိုဝန်အားရှော့ချသွားမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လျှက်စစ်ဝန်အားရှော့ချမယ်အလှည့်ကျလျှက်စစ်မီးပေးမယ်ဆိုရင်လည်းဘယ်မျိုးနယ်မှာဘယ်အချိန်ပေးမလဲဆိုတဲ့အချိန်ကိုအတိအကျသိကျင်တယ်လို့မီးပြတ်ဒုက္ခခံစားနေကြတဲ့ပြည်သူတွေကပြောနေကြပါတယ်ခင်ဗျာ။